ဒီနေ့ထဲမှာထူးထူးခြားခြားဖြစ်ခဲ့တဲ့နည်းပညာတွေကိုပြန်တွက်ကြည့်တာမနှဲလှဘူးကိုသားညုံရဲ့ဒီကြတော့နည်းပညာတွေကလူတွေရဲ့နေ့စဉ်ဘဝမှာပို့ပို့ပြီးတော့နေရာယူလာနေတာမှဆင်းရဲမွေ
အိမ်မှာပဲဖြစ်ဖြစ်အလုံးမှာပဲဖြစ်ဖြစ်ပြောမယ်ဆိုရင်တော့လမ်းသွားရင်တောင်မှနည်းပညာအကူအညီမပါလို့ရှိရင်ခီးမရောက်တော့ဘူးဗျအဲ့ဒါကြောင့်ဗြိတိန်ထုတ်ဂါဒီယန်သတင်းစာကြီးနဲ့အမေရိကန်ထုတ်ဖောက်စ်မဂ္ဂဇင်းကြီးတွေက အမေရိကန်ထုတ်ဖောက်စ်မဂ္ဂဇင်းကြီးတွေကသုံးသပ်ထားတဲ့ဒီ2016ခုနှစ်ထဲမှာလူတွေကိုဖမ်းဆီးနိုင်ခဲ့တဲ့နည်းပညာသစ်တွေနဲ့နည်းပညာသုံးပစ္စည်းစမ်းတွေတော်တော်များများကလူတိုင်းနဲ့တမျိုးမဟုတ်တမျိုးပတ်သက်နေတာများတယ်ရှင့်ဥပမာဒီအွန်လိုင်းကနေပြီးတော့ဗီဒီယိုတွေရုပ်ရှင်တွေကိုကြားရိုက် streaming လုပ်ပြီးတော့ကြားရိုက်ငှားကြည့်နိုင်တဲ့ Netflix လိုမျိုးဗီဒီယိုစထရီးမင်းဝင်ဆောင်မှုတွေရှိနေပြီ။နောက်သူများပေးတဲ့ live streaming နည်းပညာကိုအသုံးချလာကြတာတွေ့နေရတယ်လေ။ဝေဝေးကြည့်စရာမလိုဘူး။ဒီအသုံးများကြတဲ့ Facebook ပေါ်မှာပဲကြည့်လေ။ကိုကြိုက်နေတဲ့ဗီဒီယိုတွေကိုကြားရိုက်အများကိုမျှနိုင်တဲ့ live stream နည်းပညာနဲ့ဗီဒီယိုတွေတက်တက်လာနေတာတနေ့တနေ့မနှဲလာဘူးရှင့်။ကျွန်တော်တို့ view တွေမြန်မာပိုင်းအပါအဝင်သတင်းဌာနကြီးတွေကလည်းကိုယ့်ရဲ့ဒီအတန်ရောရုပ်ပါထုတ်လွှင့်ချက်တွေကို live streaming လုပ်ပေးနေလို့ကျွန်တော်တို့ပိတ်သက်တွေတိုက်ရိုက်ကြည့်နိုင်နားထောင်နိုင်ကြတာကိုလည်းပြောမှာပေါ့မဆီမြောင်းက။ ဒီလိုမျိုး streaming လုပ်တာအထူးသဖြင့်ဗီဒီယိုထုတ်လင်တာကိုတိုက်ရိုက်ကြည့်ကြရတာကိုလူတွေကဘာကြောင့်ပို့ပြီးတော့စိတ်ဝင်စားလဲဆိုတော့လက်ရှိဖြစ်နေတဲ့ဖြစ်ပျက်တစ်ခုတည်းမှာကိုယ်တိုင်ပါဝင်နေရတယ်ဆိုတဲ့အတွေ့အကြုံမျိုးရရှိလာကြောင်းဖြစ်တယ်ဆိုပြီးတော့ Forbes
မဂ္ဂဇင်းကြီးရဲ့ဆောင်းပါးမှာသုံးသပ်ထားရပြ။နည်းပညာနဲ့ဖန်တီးထားတဲ့လောကနဲ့အပြင်လောကဆက်ဆက်နေတဲ့ augmented reality နဲ့ virtual reality နည်းပညာတွေကလည်း2016ထဲမှာတော်တော်လေးအောင်မြင်ခဲ့တယ်ပြောရမယ်ရှင်။ဥပမာပြလို့ရှင်တော့ဒီ augmented reality နည်းပညာနဲ့ဖန်တီးခဲ့တဲ့ Pokemon Go mobile game ကိုပဲကြည့်လေ။ game ထဲမှာကစားရတဲ့ monster အကောင်လေးတွေကိုအပြင်နေရာတွေမှာတကယ် live ရှာ ဖမ်းကြရတာ အဲ့ဒီ game app ဆိုလို့ရှိရင် download လုပ်ယူရတဲ့သူစံတရာကျော်နဲ့စံချိန်ကိုတင်းရော သူကြောင့်ပဲ augmented reality နည်းပညာရဲ့ခက်တဲ့ရောက်ပြီးလို့တော့မှတချို့သုံးသပ်သူတွေကတင်စားခဲ့ကြတယ်
virtual reality နည်းပညာကလည်း 2016ထဲမှာ အတော်လေးပေါက်ခဲ့တာဗျ။ ဒီ computer ဖန်တီးကမ္ဘာတွေကိုကိုယ်တိုင်ရောက်သွားသလိုအသိဉာဏ်ခံစားမှုပေးနိုင်အောင်လို့ virtual reality နည်းပညာသုံးပြီးတော့ VR headset ကိုထွင်လာတဲ့နည်းပညာကုမ္ပဏီတွေကလည်းမနည်းဘူးဗျ။ ဈေးတွေကလည်း ဒေါ်လာ 10 ခန်းကနေပြီးတော့ထောင်ဝန်းနီးပါးအထိကိုရှိတာ။ game အမှန်ကန်ကစားကြရတဲ့သူတွေဆိုလို့ရှိရင် VR headset ကောင်းတာကိုဘယ်လောက်ဈေးကြီးကြီးဝယ်ကြပါလဲ။ အဲ့လိုမျိုး VR headset တွေကို Guardian သတင်းစာကြီးကဆိုလို့ရှိရင် 2016ခုနှစ်ရဲ့ထိပ်တန်းရောက်နည်းပညာသုံးပစ္စည်းစံစီးရင်မှာထည့်ထားတယ်ဗျ။ အခုနှစ်ဒီ Christmas နဲ့ New Year ကာလ အယောင်းရဆုံးလက်ဆောင်ပစ္စည်းစီးရင်ဝင်လိမ့်မယ်လို့အတော်များများကလည်းသုံးသပ်ကြတယ်မဆင်မြောင်းဝင်
augmented reality နည်းပညာရော virtual reality နည်းပညာရော လာမယ့်နှစ်တွေမှာဆက်ပြီးတော့အောင်မြင်တိုးတက်ဖို့ပဲရှိတယ်လို့ကမ္ဘာတဝန်းက IT လုပ်ငန်းဈေးကွက်ကိုလေ့လာနေတဲ့ IDC ကုမ္ပဏီကတော့ခန့်မှန်းနေရှင်း 2030ခုနှစ်မကုန်ခင်မှာ VR headset အယောင်းကဒီကမ္ဘာလုံးမှာ 68 တန်းကျော်ရှိနိုင်ပြီးတော့ AR headset ကတော့ 15 တန်းလောက်အထိဖြစ်နိုင်တယ်လို့ကြိုတင်ခန့်မှန်းချက်ထုတ်ထားရရှင်း
virtual reality headset တွေတွဲသုံးရတဲ့အဝေးထိ drone ယာဉ်တွေကလည်း 2016ခုနှစ်တည်းမှာအတော်လေးအသုံးများလာကြတာထည့်ပြောဖို့လိုမယ်ဗျ။အပျော်ရမ်းအတွက်သုံးလာကနေပြီးတော့လုပ်ငန်းသုံးတဲ့အထိ drone ယာဉ်တွေရဲ့ရေးပါမှုကလည်းမပြောမဖြစ်တော့ဘူးမဆင်မြောင်းဝင်။သတင်းထုတ်တွေတွဲသွားရခက်ခဲတဲ့နေရာမျိုးတွေဆိုလို့ရှိရင်ကင်မရာတက်ထားတဲ့အဝေးထိ drone ယာဉ်တွေကိုလှုပ်အပေါ်စီးကနေပြီးတော့ဗီဒီယိုတွေဓာတ်ပုံတွေရိုက်လို့ရတော့အခြေအနေတွေကိုချုပ်ပြီးတော့မြင်နိုင်တယ်။အခုနောက်ပိုင်းရုပ်တံသတင်းဌာနအတော်များများ drone ပေါ်ကနေပြီးရိုက်ထားတဲ့ပုံတွေသုံးလာကြတာလည်းများလာပါတယ်။
အပျော်ရမ်းဆုံးဆိုလို့ရှိရင်လေကလေးကစားတဲ့အဝေးထိန် drone ယာဉ်တွေကနေပြီးတော့ကျေးစားဂိမ်းမာတွေ virtual reality headset နဲ့တွဲသုံးလို့ရတဲ့ drone ယာဉ်တွေအထိအမျိုးစုံ 2016ထဲမှာပို့ပြီးတော့တွေ့လာရတယ်။နည်းပညာဆိုင်ရာအကဲအခတ်တွေပြုစုနေတဲ့လောလောဆယ်အယောင်းရဆုံး Christmas နဲ့နှစ်တကူလက်ဆောင်စီးရင်တွေတိုင်းလိုလိုမှာလဲအဲ့ဒီ drone
ယာဉ်တွေပါတယ်ရှင့်။2016ထဲလူကြီးလူငယ်မျိုးရဲ့အသုံးများလာကြတဲ့ပစ္စည်းတွေထဲမှာကျိုးမဲ့ speaker တွေနဲ့ကြက်တွေကိုလည်းခြံထားလို့မရဘူးထင်တယ်ဗျ။ Bluetooth ကျိုးမဲ့ဆက်သွယ်ရေးနည်းပညာနဲ့လုပ်ထားတဲ့ကျိုးမဲ့ speaker တွေငကြက်တွေဆိုတာအရင်ကအတော်လေးကိုဈေးကြီးပေးမှရတာမဟုတ်လားမဆင်မြောင်းရဲ့အခုနောက်ပိုင်းကျတော့ဈေးသက်သက်သာသာနဲ့ပေါ့ပေါ့ပါပါတည်သွားနိုင်တဲ့ကျိုးမဲ့ speaker တွေဆိုရင်ပုံစံမျိုးစုံနဲ့ကိုတွေ့နေရတယ်အတန်ရည်သွေးကောင်းမကောင်းဆိုတာကတော့ဆက်ရရည်သွေးပေါ်မှာမူတည်တာပေါ့ဗျာဒါမှလည်းတန်ဖိုးပေါ်လိုက်ပြီးတော့အစားစားရွေးချယ်ဝင်နိုင်တဲ့အခြေအနေရောက်လာတာကိုအဓိကပြောချင်တာပါ
နောက်ဒီကျိုးမဲ့နှစ်ချက်တွေဆိုလဲနားပေါ်အုပ်တဲ့နှစ်ချက်မျိုးယူမလားနားရထဲရတဲ့နှစ်ချက်မျိုးယူမလားမျိုးစုံကိုအခု 2016ထဲမှာပို့ပြီးတော့တွေ့လာရတဲ့ဖြော်ပြေးပိုင်းအတွက်ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုအသုံးချကြတဲ့ဥပမာတစ်ခုလို့ပြောလို့ရမယ်ထင်တယ်ရှင်။ဒီကနေ့ 2016ခုထဲမှာထူးထူးခြားခြားဖြစ်တဲ့နည်းပညာတွေကအများကြီးပါကိုပေါ်မှာဒီလက်တွေ့ဝတ်ဆင်နိုင်တကယ်လဲထိထိရောက်ရောက်အသုံးဝင်နိုင်တဲ့နည်းပညာသုံးပစ္စည်းတွေလည်းမျိုးစုံပေါ်လာတဲ့ အင်တာနက်ချိတ်ဆက်ထားတဲ့ connected motor car တွေတအိတ်လုံးမိအဖွင့်အပိတ်တကားအဖွင့်အပိတ်အထိအဝေးကနေလှမ်းလုနိုင်တဲ့နည်းပညာတွေကိုပို့ပို့ပြီးတော့တုံးလာကြတာလည်းတွေ့နေရတယ်။ပြောရင်တော့အချိန်တော်မှလောက်မှာမဟုတ်ဘူးကိုသားညုံရဲ့။ဒါပေမဲ့အခုပြောခဲ့တဲ့နည်းပညာတွေနဲ့ဒီနည်းပညာသုံးပစ္စည်းစမ်းတချို့ကတော့2016ထဲမှာလူသိများသလိုလူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့နည်းပညာတချို့ပဲဖြစ်ပါတယ်။2019ခုနှစ်ထဲမှာဘယ်လိုမျိုးထူးခြားတဲ့နည်းပညာတွေပေါ်လာအောင်မလဲဆိုတာကိုလည်းနောက်အစီအစဉ်တွေကြားမှတင်ပြပေးပါအောင်မယ်ရှင်။